America in Burmese.
မင်္ဂလာညချမ်းပါရှင် February 23ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီ။ကျွန်မစုမြတ်မော်ပါရှင်။မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုနေကြတဲ့ပြည်သူတွေနဲ့အတူရပ်တည်နေတယ်လို့ကမ္ဘာစီးပွားရေးအင်အားကြီး G7 အဖွဲ့ကဒီနေ့အကြေညာချက်ထုတ်ပြန်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်တဲ့အပေါ်မှာပြစ်တင်ရှုံချလိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စောင်တွေအပေါ်နောက်ထပ်အရေးယူမှုတွေလှုပ်သွားဖို့အတွက် EU ဥရောပသမဂ္ဂကလည်းဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မဲ့ကိစ္စကိုအင်ဒိုနီးရှားကသဘောမတူပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြန်ပြီးပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံပြောခွင့်ရကလည်း
Our position does not change. We support the democracy. Anything should be dealt, should be managed, should be caught.
ဒီမိုကရေစီရေးကိုထောက်ခံကြောင်းနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးထိခိုက်မဲ့ကိစ္စတစ်ခုကိုမှလုံးဝမဟုတ်ဘူးဆိုတာကိုအင်ဒိုနီးရှားတန်ယုံပြောခွင့်ရကတန်ယုံရှိဆန္ဒပြသူတွေကိုထွက်ပြီးတော့ပြောခဲ့တာပါ။ကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာအရေးကိုတောက်ချနေကြရင်အလို့သဘောအထူးစည်းဝေးပွဲလုပ်ဖို့ရှိပါတယ်။အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာနောက်ဆုံးသိထားတာတွေကိုအခုညအစီအစဉ်မှာနားဆင်ရမှာပါ။အရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တလောင်တို့ကကြီးညာပေးကြပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်ကန့်ကွက်ပြီးမြန်မာနိုင်ငံတော်ဝန်ဤစဉ်လိုဆန္ဒပြနေကြတာသတင်းသုံးပတ်ထဲဝင်လာပြီးဖြစ်ပါတယ်။နှစ်ငါးလုံးကိုအထိမ်းအမှတ်ပြုပြီး22ရက်2022ခုနှစ်တနင်္လာနေ့ကနိုင်ငံတော်မှာလူသိမ်းပေါင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ဒီကနေ့မှာအဲဒီလောက်အရေးအတွက်မများပေမဲ့လည်းအရှိန်လျော့သွားတဲ့ပုံမရှိပါဘူး။မန္တလေးမြို့မှာတော့22ရက်နေ့ကပြစ်ခတ်နေနေမှုအပြင်တေဆုံးသွားသူတွေကတဦးဖြစ်တဲ့အသက်38နှစ်အရွယ်ကိုတက်နိုင်ဝင်းရဲ့နာရီအခမ်းအနားဒီကနေ့ကျင်းပပါတယ်။ကိုတနိုင်ဝင်းရဲ့ဇနီးဖြစ်သူဟာအရွယ်မရောက်သေးတဲ့ဒါလီတူဦးနဲ့အတူကြံရည်ခဲ့သူပါ။ဆရာ
များကသွားတယ်။လောက်ကြည့်ကြပါလို့အားလုံးကိုလည်းအားပိုးပါတယ်လို့အခုကပြည်သူတွေပိုင်မှာပါပြည်သူတွေပိုင်တော့ပြည်သူတွေရနေမှာဆရာများကသွားတယ်။ပြည်သူတွေတင်ထားတဲ့သဘောထားနဲ့အားလုံးကဆရာများကလည်းဆုံးဖြတ်ပေးတယ်မှာလေ
။ကိုတနိုင်ဝင်းရဲ့တရက်ထဲမှာပဲအသက်18နှစ်အရွယ်ကိုဝေရန်ထွန်းဟာလည်းဦးခေါင်းကိုတဲ့တဲ့ချင်းအပြစ်ခံရပြီးမန္တလေးမြို့မှာပဲတည်ဆုံးသွားခဲ့ပါတယ်။ရန်ကုန်ရှိပြည်သားမျိုးကအသက်30အရွယ်ကိုတင်ထွန်းဟင်းကတော့20ရက်နေ့ညမှာပဲကင်းဆောင်နေတဲ့အချိန်ရဲကဥကောင်းကိုတနက်နေ့ပြစ်လို့ကွယ်လွန်သွားခဲ့ပါတယ်။နေပြည်တော်မှာဥကောင်းကိုအပြစ်ခံရပြီးကွယ်လွန်ခဲ့တဲ့အသက်20အရွယ်မန်းမြောက်တွတ်တွတ်ခိုင်နေဆိုရင်အခုအချိန်ထိတနက်နေ့ပြစ်ခံရပြီးတည်ဆုံးတယ်လို့အတည်ပြုထားနိုင်သူ4ဦးအထိရှိနေပါပြီ။အခုလိုတနက်နေ့ပြစ်ခတ်တဲ့အထိနေနင်းတာတွေရှိခဲ့တဲ့ကြားမှာပဲဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအဝယ်မျိုးကဒီကနေ့ဆန္ဒပြပွဲမှာလဲလူအမြောက်အများပါဝင်ခဲ့ပါတယ်။ဒီမျိုးမှာတော့နေ့စဉ်ဆန္ဒပြပွဲစူဝေးရနေရာတွေဖြစ်တဲ့လှဲရမ်းတဲ့မြေကြီးကုန်းမှာဆန္ဒပြသူတွေပုံမှန်လိုစူဝေးခဲ့ကြပြီးရန်ကုန်မြို့နေရာအပြားအပြားအထူးသဖြင့်ကုလသမဂ္ဂရုံးနဲ့တန်ယုံတွေအနီးတစ်ဝိုက်မှာရဲနဲ့စစ်သားတွေချထားတယ်လို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအကြမ်းဖက်နေနေတာကိုလက်မခံနိုင်ဘူးလို့ကမ္ဘာစစ်မှုထေကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကဒီကနေ့ပြောပါတယ်။အင်အားသုံးအကြမ်းဖက်နေနေမှုအတွက်တာဝန်ရှိသူတွေကိုယ့်လုပ်ရက်အတွက်ကိုယ်တာဝန်ခံမှုရှိအောင်လုပ်ရမယ်လို့လည်းတတိပေးလိုက်ပါတယ်။လက်နက်မဲ့လူထုကိုကြီးအစ်စ်သုံးပြီးနေနေတာလက်မခံနိုင်ပါဘူး။ရင်းချမ်းတဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နေနေနဲ့ဘယ်သူမှဆိုကိုယ့်လုပ်ရက်အတွက်တာဝန်ခံမှုရှိစေရမယ်လို့G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဒီကနေ့ပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဏာသိမ်းမှုအပေါ်ဆန့်ကျင်သူတွေကိုချိန်ချောက်ဖိနှိပ်တာမိမိတို့ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအပေါ်ပြစ်တင်ရှုတ်ချတာမှာမိမိတို့တင်းကျပ်တင်းကျပ်ထက်ဆက်ရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အကြောင်းမဲ့ဖမ်းဆီးထားသူတွေကိုချက်ချင်းနဲ့ချွင်းချင်းမရှိပြန်လွှတ်ပေးဖို့မိမိတို့ထပ်ပြီးတောင်းဆိုပါတယ်လို့လည်း G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးပစ်ခတ်နေနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ပစ်တင်ရှုတ်ချနေချိန်မှာပဲ G7 နိုင်ငံခြားရေးဝန်ကြီးတွေကလည်းအခုလိုတောင်းဆိုလိုက်တာပါ G7 အဖွဲ့မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂ EU ရဲ့အစိုးရကိုယ်စားလှယ်တို့ပါဝင်ပါတယ်ဆန္ဒပြသူတွေ၊ဆရာဝန်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊သတင်းတော်တွေအပေါ်အသေးအချာဥတီချက်ထားနှိမ့်နေနေတာကိုအဆုံးသတ်ဖို့နဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာကိုပြန်ရုပ်သိမ်းဖို့လဲ G7 အဖွဲ့ကတောင်းဆိုထားပါတယ်။ဒါ့အပြင်အကူအညီအလိုအဆုံးသူတွေကိုကူညီထောက်ပံ့နိုင်ရေးလူသားစာနာမှုဆိုင်ရာလုပ်ငန်းတွေအပြည့်အဝပြန်ပြီးခွင့်ပြုဖို့လဲအာဏာသိမ်းစစ်ကောင်စီကို G7 အဖွဲ့ကတိုက်တွန်းထားပါတယ်။ မြန်မာနိုင်ငံမှာယူကော့ဘွေအသစ်လိုမဲ့ကိစ္စအင်ဒိုနီးရှားနိုင်ငံကထောက်ခံနေဆိုတာမဟုတ်ပါဘူးလို့ဒီကနေ့မှပဲညင်းလိုက်ပါတယ
် The spokesperson of the Ministry of Foreign Affairs of Indonesia Tengku Faizasa
Reuters တရင်မှာရေးထားတာမမှန်ဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရ Tengku Faizasa ကပြောပါတယ်ယူကော့ဘွေပြန်လုံးမဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့မထောက်ခံပါဘူးလို့ရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာစူဝေးဆန္ဒပြနေတဲ့လူတွေကတန်ယုံပြောခွင့်ရသူကကိုယ်တိုင်ဖြတ်ပြောခဲ့တာပါတန်ယုံပြောခွင့်ရကအဲ့လိုပြောဆိုပြီးချိန်မှာ WiFi နားထောင်နေတဲ့ဆန္ဒပြသူတွေကအာရဝန်တာလက်ခုပ်တီးအားပေးခဲ့ကြပြီးယေရှုတင်စကားပြန်ပြောကြပါတယ်။အာနာသင်းစစ်ကောင်စီကယူကော့ဘွေအစ်စ်တွေကျင်းပမယ်လို့ကြေညာပေးထားတဲ့အတိုင်းတီအောင်လုပ်ဖို့အစီအစဉ်တရက်ကိုအင်ဒိုနီးရှားအစိုးရကအဆိုပြုထားတယ်လို့သတင်းရင်းမြစ်၃ခုထက်မနည်းကိုကိုးကားပြီး Reuters သတင်းဌာနကအစောပိုင်းမှာရေးခဲ့တာပါ။အဲ့ဒီသတင်းထွက်လာပြီးတဲ့နောက်ရန်ကုန်မြို့ကအင်ဒိုနီးရှားတန်ယုံရှိမှာဒီကနေ့ဆန္ဒပြသူတွေစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာလည်းဒီကနေ့လူရာပေါင်းများစွာစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်။မြန်မာအရေးနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့အထူးအစည်းအဝေးတစ်ရပ်ခေါ်ယူကျင်းပဖို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်ဒ်နိုမာဆူဒီကတွန်းအားပေးနေတာပါ။ဝင်ကြီးမာဆူဒီဟာအာဆီယံလက်ရှိအလက်ကြောက်ဥက္ကဋ္ဌဘူနိုင်းနိုင်ငံရဲ့ဆော်ဘွားစင်ကာပူနိုင်ငံသားရဲ့ဝင်ကြီးတို့နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းပြီးကြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုအစည်းအဝေးမျိုးခေါ်ယူဖို့ထောက်ခံတဲ့အကြောင်းစင်ကာပူနဲ့မလေးရှားနိုင်ငံတွေကပြောထားကြပါတယ်။ဆီယနာဒေမှုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအကြပ်ဖက်ငင်းနှီးနာမျိုးမလုပ်ဖို့နဲ့ဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးအာဏာသိမ်းစစ်ကောင်စီအပေါ်အနောက်နိုင်ငံတွေကဖိအားပေးတာပိုတိုးလာနေပါတယ်။အနာဒိမှုအတွက်စစ်တပ်တာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးတွေကိုအတိအကျဥတီချက်ထားတန်ခတ်ရေးယူဖို့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေအကြားနိုင်ငံရေးရသဘောတူညီချက်ရလိုက်ပြီလို့ EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲယိုဆက်ဘော်ရဲလ်ကပြောပါတယ်နိုင်ငံတကာတိုင်ဝမ်ရဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုအမျိုးသားပြန်လည်တည်မြဲရေးတို့အတွက်အထောက်အကူဖြစ်တင်ပြီးတင်းမာမှုတိုးလာမှာမျိုးအခြေအနေကိုထပ်ပြီးရှုပ်ထွေးစေမှာမျိုးရှောင်ရှားတဲ့နယ်လို့ EU ရေးယူမှုနဲ့ပတ်သက်တဲ့မေးခွန်းပေါ်ပြည်နိုင်ငံကြ ాయి ဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြန်ဖြေသွားပါတယ်။အမေရိကန်ပြည်ထောင်စုကလည်းတန်ခတ်ရည်ရွယ်တဲ့စီးရင်ထဲမှာစစ်ကောင်စီဖွဲ့ဝင်နောက်ထပ်2ယောက်ကိုထပ်ထည့်လိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်ချုပ်ကြီးမမောင်ကျော်တို့ကိုပါတန်ခတ်ရည်ရွယ်လိုက်တာဖြစ်ပြီးနောက်ထပ်ရည်ရွယ်တာတွေထပ်လာနိုင်တယ်လို့သတိပေးထားပါတယ်။ဒီမတိုင်ခင်ကလည်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တခြားစစ်ကောင်စီဝင်တွေကိုအမေရိကန်ကအရေးယူထားပြီးဖြစ်ပါတယ်။နှစ်ငါးလုံးလိုရှာမှုအဖြစ်တနင်္လာနေ့ကနိုင်ငံတော်ဆန္ဒပြဝဲကြီးတွေဖြစ်ခဲ့ပြီးနေပြည်တော်မှာဆန္ဒပြလူငယ်အများအပြားကိုစစ်တပ်နဲ့ရဲတွေကအင်အားသုံးနှိမ်နှင်းဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုနောက်ထပ်တံခတ်ရေးယူမှုတွေချမှတ်လာကြတာလည်းဖြစ်ပါရယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဖန်စီတင်းတင်းခံထားရတဲ့အတိုင်းမေခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဖက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်စောကမြန်မာပြည်သူပြည်သားတွေစစ်တပ်ရဲ့ကြေးကျွန်ဖြစ်လာတော့မလားဆိုတာတရားရုံးကြားနာမှုကအဆုံးဖြတ်ပေးလိမ့်မယ်လို့ပြောပါတယ်။အခုချိန်ဟာမြန်မာသမိုင်းအတွက်အရေးကြီးလာတဲ့အချိန်အခါဖြစ်တယ်လို့လည်းရှင့်နေဦးခင်မောင်စောကနေပြည်တော်ကနေတယ်လီဖုန်းနဲ့ AFP သတင်းဌာနကိုဖြေကြားခဲ့တာပါ။မြန်မာစစ်တပ်ကအာဏာရယူထားတာကိုကန့်ကွက်နေကြတဲ့နိုင်ငံတော်ဆန္ဒပြပွဲတွေမအောင်မြင်ရင်မြန်မာပြည်ကြီးလာမယ့်နှစ်ပေါင်း40 50လောက်စစ်ကြွဘဝကိုပြန်ရောက်သွားမှာဖြစ်တဲ့အတွက်ဒီတိုက်ပွဲနိုင်မှာဖြစ်မယ်လို့လည်းဦးခင်မောင်စောကပြောဆိုခဲ့ပါတယ်။ဖေဗျော်လတရနေ့ကလေးကဖန်ဆီးထားတဲ့ဒေါအောင်ဆန်းစုကြည်ကိုမတ်လတရနေ့မှာရုံထုတ်ဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးရှေ့နေဦးခင်မောင်စောဖက်ကအချင်းချင်းကြိုးစားခဲ့ပေမဲ့တွေ့ခွင့်မရသေးပါဘူး။အဲ့ဒီလိုရုံထုတ်မဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတွေ့ခွင့်မပြုဘူးဆိုရင်ဒါဟာတရားမျှတမှုမရှိတဲ့ကြာနာမှုဖြစ်တယ်ဆိုတာဒီကမ္ဘာလုံးသိအောင်ပြောမယ်လို့လည်းဦးခင်မောင်စောကပြောပါတယ်။ဦးခင်မောင်စောကိုယ်တိုင်ကလည်းအဖမ်းမခံရအောင်ညတိုင်းနေရာပြောင်းပြီးတော့ညအိပ်နေရတာပါ။1948ခုနှစ်ပြင်မနာမြို့မှာမွေးဖွားခဲ့တဲ့ဦးခင်မောင်စောဟာစစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်အသက်18နှစ်အရွယ်မှာဖမ်းဆီးခံရပြီးတော့ကိုကိုကျွန်းပို့ခံခဲ့ရဖူးပါလေ။ကိုနှစ်ကြာထောင်သွင်းအကျဉ်းချခဲ့ဖူးတဲ့ဦးခင်မောင်စောကသူ့အတွက်မမှုဝင်မယ်လို့ဆန္ဒပြသူတွေရဲ့အသက်ဘေးကိုတော့စွရင်းနဲ့လို့ပြောပါတယ်။မ မလေးရှားနိုင်ငံကထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသား1086ဦးကိုနေရပ်ပြန်မုံမဲ့အစီအစဉ်တွေဆိုင်နာဖို့မလေးရှားတရားရုံးတစ်ခုကအစောပိုင်းမှာအမိန့်ချလာပေမဲ့သူတို့ကိုနေရပ်ပြန်ပို့လိုက်ပြီလို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံသားတွေကိုမြန်မာရေးတပ်တင်မောနဲ့ပြန်ပို့လိုက်တာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကီရူဇမဇီဒွတ်ကကြေညာချက်ထုတ်ပြောဆိုလိုက်တာပါ။အဲ့ဒီထဲမှာရိုဟင်ဂျာတွေဓမ္မမဟုတ်ခေလွန်ခွင့်တောင်းခံထားသူတွေပါမပါဆိုတာကိုတော့ကြေညာချက်မှပြောမထားပါဘူးမြန်မာနိုင်ငံမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်နေရပြန်ပို့ခံရမယ့်လူတွေရဲ့အသက်အန္တရာယ်ဆိုရင်ဇာရှိတဲ့အတွက်ဆိုပြီးဒီအစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုခဲ့ကြပါသေးတယ်မလေးရှားမှာခေလွန်ခွင့်တောင်းခံထားသူတွေထဲမှာပဋိပက္ခတွေနဲ့ဖမ်းဆီးသိမ်းသိမ်းမခံရအောင်ထွက်ပြေးလာကြတဲ့ချင်းကချင်နဲ့ရိုဟင်ဂျာမဟုတ်တဲ့မွတ်စလင်တွေလည်းပါဝင်တယ်လို့ဒုက္ခသည်များဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေကပြောပါတယ်။ပြန်မုံမဲ့လူတွေထဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှစီးရင်သွင်းထားသူ3ဦးနဲ့အနေဆုံးမလေးရှားမိဘ2ဦးရှိတဲ့အရွယ်မရောက်သေးသူ18ဦးပါဝင်တယ်လို့လည်းနိုင်ငံတကာလူငယ်ချမ်းသာရေးအဖွဲ့ AI ကပြောပါတယ်။မြန်မာနိုင်ငံမှာအကြောင်းအမျိုးနဲ့ရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေနေရပြန်နိုင်ရေးအတွက်အစားထိုးလျင်ခီးစဉ်တစ်ခုအကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဖေဖော်ဝါရီလ23ရက်နေ့မှာအီးမေးလ်နဲ့အကြောင်းကြားလာပါတယ်။ဖေဖော်ဝါရီလ28ရက်နေ့မှာမြမလေးကျောင်းလိုင်း MAI လေးရင်နဲ့ရန်ကုန်နိုင်ငံတကာလေးစိတ်ကနေမနေ့9ရက်နေ့မှာထွက်ခွာဖို့စီစဉ်ထားပါတယ်။ရန်ကုန်ကနေတောင်ကိုရီးယားကိုပြန်တက်မှာဖြစ်ပြီးအဲ့ဒီကနေတစဉ်ကိုရီးယားလေးကျောင်းလိုင်းနဲ့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကိုဖေဖော်ဝါရီလ28ရက်နေ့မှာပဲတက်ရိုက်ပြန်တက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာဖို့အစနာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရောက်ရာဒေသကနေရန်ကုန်မြို့ကိုကိုယ့်အစီအစဉ်နဲ့လာကြဖို့လဲအဲ့ဒီအီးမေးလ်ထဲမှာအကြောင်းကြားထားပါတယ်။လေရင်ခီးစဉ်ကိုတန်ယုံကစီစဉ်ပေးတယ်ဆိုပေမဲ့လက်မှတ်ခကိုတော့ခီးတဲ့တွေပြန်လဲကြခရမှာပါ။ခီးတဲ့တွေအနေနဲ့လေရင်မမတက်ခင်တဲ့ရက်လိုမှာကိုဗစ်ရှိမရှိတန်ယုံအစီအစဉ်နဲ့စစ်ဆေးခရမှာပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်လာတဲ့အချိန်ကလေးကအလားတူခီးစဉ်တွေနဲ့အမေရိကန်နိုင်ငံသားတွေနေရပြန်နိုင်ရေးတန်ယုံကအစီအစဉ်ပေးနေတာပါ။ကိုဗစ်ကရောဂါအခြေအနေကြောင့်မြန်မာအပါအဝင်ကမ္ဘာနိုင်ငံအတော်များများမှာပုံမှန်နိုင်ငံတကာလေးကြောင်းလိုက်တွေမပြေဆွေးနိုင်တာကြောင့်သက်ဆိုင်ရာတန်ယုံတွေကအစားထိုးလျင်ခီးစဉ်တွေစီစဉ်ပေးနေရတာရှိပါတယ်။လက်ရှိမြန်မာနိုင်ငံတွင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်သွာလာမှုတွေအပေါ်အမေရိကန်နိုင်ငံသားတွေကိုတန်ယုံကသတိပေးထားပါတယ်။COVID-19 ရောဂါကာကွယ်ဆေးအတည်ပြုနိုင်ရေးအထူးကလိုအပ်ချက်တစ်ခုကိုဖော်ရှားပေးမဲ့လမ်းညွှန်ချက်တစ်မျိုးကိုအမေရိကန်အစားအသောက်နဲ့ဆေးဝါးစီမံကိုယ်ကရေးဌာန FDA ကထုတ်ပြန်လိုက်ပါတယ်။အမေရိကန်မှာပြင်းထန်တဲ့ဆောင်းဝါးသည်နဲ့ရင်ဆိုင်နေရတဲ့အချိန်လူဦးရေတန်ပေါင်း300ကျော်ကိုကာကွယ်ဆေးထုတ်ဝေဖို့လုပ်ကိုင်နေချိန်မှာပဲဒီလမ်းညွှန်ချက်ထွက်လာတာပါ။မျိုးပီဇာဆင့်ငယ်ပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေကိုဦးတည်ထုတ်ထားတဲ့ကာကွယ်ဆေးထိရောက်မှုရှိမရှိလူပေါင်းထောင်ချီအသုံးပြုပြီးဆက်သတ်ဖို့မလိုတော့ဘူးလို့ FDA ကတနင်္လာနေ့မှာကြေညာလိုက်တာပါဆေးကုမ္ပဏီတွေနောက်ဆုံးထုတ်ထားတဲ့ကာကွယ်ဆေးအာနိသင်ရှိမရှိဆိုတာရာသီတုပ်ကွေးရောဂါကာကွယ်ဆေးထုတ်တယ်လို့မျိုးအလားတူနီလန်းမျိုးနဲ့လုပ်ကိုင်နေတယ်လို့ FDA ကပြောပါတယ်အဲ့ဒီထဲမှာကာကွယ်ဆေးသစ်ကိုလူအုပ်စုငယ်တစ်ခုနဲ့ဆက်သတ်ပြီးတော့ကိုခံအားတုံ့ပြန်မှုကိုမူလကာကွယ်ဆေးရဲ့ထိရောက်မှုနဲ့နှိုင်းယှဉ်မဲ့နီလန်းတွေပါပါတယ်သူတည်တနာပြုသူတွေအနေနဲ့ဒီဆေးသစ်ကိုကာကွယ်ဆေးထိုးပြီးသားသူတွေနဲ့ဆန်သတ်မှာဖြစ်ပါတယ်။ကာကွယ်ဆေးသစ်ကိုပထမဆေးသလုံးနဲ့ထိုးပြီးဆန်သတ်တာဒါမှမဟုတ် booster shot လို့ခေါ်တဲ့အားဖြည့်ဒုတိယဆေးသလုံးမှာထိုးပြီးဆန်သတ်တာမျိုးလုပ်နိုင်ပါတယ်။ Britain, Brazil နဲ့ South Africa နိုင်ငံတွေမှာဗီဇပြောင်းဖို့တွေအလင်းမြန်တွေ့လာနေရပြီးလက်ရှိကာကွယ်ဆေးအာနိသင်မထရောက်တာမျိုးဖြစ်လာနိုင်တဲ့အတွက်ဆေးကုမ္ပဏီတွေဘက်ကလည်းသူတို့ကာကွယ်ဆေးတွေကိုပြောင်းလဲထုတ်လုပ်ဖို့ဆန်သတ်နေတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကမ္ဘာတဝန်းလက်ရှိကူးခံရသူ117တန်းကျော်နဲ့သေဆုံးသူက 1.4 တန်းကျော်ရှိတဲ့အကြောင်း American Johns Hopkins တက္ကသိုလ်စစ်တမ်းကဖော်ပြထားပါတယ
်။ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်အပြစ်တင်ရှုံချတယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဆီယနာသိမ်းယူအုပ်ချုပ်နေတာကို G7 အဖွဲ့ကတညီတညွတ်ထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအစွမ်းကုန်ထိန်းသိမ်းသိမ်းလှုပ်ရှားဖို့အတွက်ကြေညာချက်မှတိုက်တွန်းပါတယ်။လက်နက်မဲ့ပြည်သူတွေအပေါ်ခြေအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူး။ငြိမ်းချမ်းစွာဆန္ဒပြနှုတ်သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုပ်ရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံကြ ాయి ဝန်ကြီးတွေကပြောပါတယ်။အာဏာသိမ်းမှုအပေါ်နှောက်ယှက်ဖိနှိပ်တဲ့လုပ်ရက်တွေကိုလည်းသူတို့ကရှုံချပါတယ်။
ဆန္ဒပြသူတွေ၊ဆရာဝန်တွေ၊အစိုးရဝန်ထမ်းတွေ၊သတင်းထောက်တွေကိုပြစ်မှတ်ထားနေတာတွေကိုရပ်ဖို့နဲ့အရေးပေါ်အခြေအနေထုတ်ပြန်ထားတာကိုရုပ်သိမ်းဖို့လည်းတောင်းဆိုပါရယ်။အကူအညီလိုအပ်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီပေးခွင့်ရဖို့အတွက်ကိုလည်း G7 အဖွဲ့ကတောင်းဆိုထားပါရယ်။နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်၊သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကပြန်ထပ်ပြီးတော့တိုက်တွန်းပါရယ်။ဒီမိုကရေစီနဲ့လွတ်လပ်မှုအတွက်တောင်းဆိုနေကြသူတွေနဲ့အတူရပ်တည်နေပါတယ်လို့ G7 နိုင်ငံကြားရေးဝန်ကြီးတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။အာဏာသိမ်းယူထားတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထူထောင်ညီလာခံမှာတောက်ကြနေကြရဲ့အထူးအစည်းအဝေးလုပ်မှာဖြစ်ပါတယ်။မူလအစီအစဉ်မရှိဘဲအလွတ်သဘောလုံးမဲ့အစည်းအဝေးကြရရင်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှာနာဘာခနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရအထူးအစည်းအဝေးလုပ်မှာဖြစ်တယ်လို့အထွေထွေညီလာခံသဘာပတိပြောခွင့်ရကအတည်ပြုထားပါတယ်။ဒီနေ့ခေတ်ကဘာကြီးမှာအာနာသိန်းလောက်ရကိုဘလို့မှလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွေ့ရမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပြောကြားထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးကာကွယ်ရေးဦးစည်းချုပ်ကအာနာသိန်းယူအုပ်ချုပ်နေတဲ့ကိစ္စကိုအာဆီယံနိုင်ငံတွေထဲမှာလည်းဆွေးနွေးအဖြေရှာနိုင်ဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မဲ့ကိစ္စကိုအင်ဒိုနီးရှားနိုင်ငံကလက်မခံပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြောကြားပါတယ်။အာနာသိအုပ်ချုပ်နေတဲ့စစ်ကောင်စီကပြောထားသလိုလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအာဆီယံကစောင့်ကြည့်မဲ့အစီအစဉ်တွေကိုအင်ဒိုနီးရှားနိုင်ငံကတိုက်တွန်းမယ်ဆိုတဲ့ Reuters သတင်းဌာနရဲ့သတင်းထွက်ပေါ်ခဲ့တာကြောင့်ဒီအပေါ်မှာမြန်မာနိုင်ငံမှာဆန္ဒပြသူတွေဒေါသထွက်ခဲ့ကြပါတယ်။ဒီနေ့အင်ဒိုနီးရှားတန်ယုံရှိဆန္ဒပြကြသူတွေကိုတန်ယုံပြောခွင့်ရကလည်းအခုလိုထွက်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်။
Our position does not change. We support the democracy. Anything should be dealt, should be managed, should be caught under the law mechanism.
Democracy စနစ်အပေါ်အားပေးတဲ့ Indonesia နိုင်ငံရဲ့ယက်တီချက်ဟာမပြောင်းလဲပါဘူး။အခြေအနေအားလုံးကိုဥပဒေပေါင်းတွေကနေပဲဖြေရှင်းရမယ်လို့ Indonesia တန်ယုံပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးဟာ Indonesia နိုင်ငံရဲ့အဓိကဦးစားပေးဖြစ်တဲ့ပြည်သူတွေအနေနဲ့ဖြစ်မဲ့လောက်ရတစ်ခုကိုမှလုံးမမဟုတ်ဘူးလို့လေအင်ဒိုနီးရှားတန်ယုံရှိမှဆန္ဒပြနေကြသူတွေကိုသူကထွက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ၁ရက်နေ့ကဆက်ရနာသိန်းအုပ်ချုပ်နေသူတွေကခေါင်းဆောင်၂ယောက်အပေါ်အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗန္ဓာရေးဌာနရဲ့အရေးယူမှုတန်ခတ်စီရင်မှတင်းတင်းလာနေတော့ထပ်ပြီးတော့ထည့်သွင်းခဲ့တာပါ။အာနာသိန်းအုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ There may be additional policy levers we can pull when it comes to our goal of supporting the people of Burma.
မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့အမေရိကန်ရဲ့ညီမန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာနာပြန်ရအောင်လို့အာနာသိန်းယူအုပ်ချုပ်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့တာပါ EU ဥရောပသမဂ္ဂကတော့အာနာသိန်းမှုမှာပါဝင်နေသူတွေအပေါ်ပြစ်မှတ်ထားနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့အတွက်တင်းတင်းလာနေတော့ကဆုံးဖြတ်ခဲ့ပါတယ
် When we took the political agreement to apply sanctions targeting the military responsible for the coup and the economic interest
ဆေဟနာသိမ်းမှုမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူတန်ခတ်ဖို့အတွက် EU နိုင်ငံတွေကြားသဘောတူခဲ့ကြပါတယ်။အစိုးရအပြောင်းလဲပြုပြင်ရေးအတွက် EU ကဓာတ်ရိုက်ထောက်ပံ့နေတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းလိုက်ပါတယ်လို့ EU နိုင်ငံကြားရေးအကြီးအကဲ Joseph Borrell ကတနင်္လာနေ့ကပြောကြားခဲ့တာပါ။အခုလိုမျိုးအာဏာယူအုပ်ချုပ်နေသူတွေအပေါ်ပြည်ပကဖိအားတွေတိုးနေချိန်မှာပြည်တွင်းကပြည်သူတွေကလည်းအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။မနေ့ကလောက်ဆန္ဒပြသူအရေးအတွက်မများပေမဲ့လည်းရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြမှုတွေဆက်ပြီးတော့ရှိခဲ့ပါတယ်
။ဆောက်လုံးလက်နဲ့ရှိတဲ့လူကနိုင်သေးပေါ့ဗျာ။အဲ့လူဟာကြီးကိုဘယ်လိုမှမကြိုက်ပါဘူး။အဲ့တော့သူတို့ကတော့လက်နဲ့လုံနိုင်လာတဲ့လူတွေဆိုတော့ဒီလက်နဲ့အာကုန်နဲ့နေနေတာတွေပါတယ်ကအချင်းချင်းပေါ့လုံးပါပါပဲ။မကျင်တတ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းငင်းကြတာပဲဆန္ဒပြရမယ်တုံ့ပြန်ရမယ်။အဲ့ဒါကိုမကျင်တဲ့ကြောင့်တော့ပြရမယ်ဒီလိုပဲထင်ပါတယ်။ဟုတ်ပါဗျာ
။မြန်မာနိုင်ငံတဝန်းမန္တလေးမုံရွာတဝယ်ဆတဲ့မြို့တော်တော်များများမှလည်းဒီကနေ့ဆက်ပြီးတော့ဆန္ဒပြကြပါရယ်။နေပြည်တော်ပြင်မနာမှာမနေ့ကဖမ်းဆီးခံခဲ့ရတဲ့ဆန္ဒပြသူ200ကျော်ကတော့ဒီကနေ့ပြန်ပြီးတော့လွတ်လာကြပါရယ်။ မန္တလေးမြို့မှာတော့စနေနေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းမှုမှာတေဆုံးသွားသူ၃ယောက်ထဲက၁ယောက်ဖြစ်တဲ့ဆန္ဒပြသူကိုတက်နိုင်ဝင်းရဲ့အတုပအခမ်းအနားကိုဒီကနေ့ကျင်းပပါရတယ်ပြည်သူတွေတမြောက်တဲ့အစိုးရတက်လာတဲ့အခါကျမှတရားမျှတစွာအဆုံးဖြတ်ပေးနိုင်ဖို့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ကြံရစ်သူဇနီးဖြစ်သူကအတုပအခမ်းအနားမှာပြောကြားခဲ့ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေတာပါ။မြန်မာနိုင်ငံမှာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ပြည်သူတွေဆက်ပြီးတော့ကန့်ကွက်ဆန္ဒပြနေပါရယ်။တန်ယုံတွေရှိလှဲ့လေဆန္ဒပြကြတဲ့အထက်မှာအင်ဒိုနီးရှားနိုင်ငံတန်ယုံရှိမှာတော့ဒီကနေ့ဆန္ဒပြသူတော်တော်လေးများပါတယ်ဒီအကြောင်း VOA သတင်းတောက်အက္ကနောကသတင်းပို့ပါရရှင
်မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့ဆန္ဒပြလူတို့တွေအာရုံစိုက်လှုပ်ရှားလာနေကြတာပါမြန်မာစစ်ကောင်စီအနေနဲ့ပေးထားတဲ့ကတိအတိုင်းနောက်ထပ်ရွေးကောက်ပွဲပြုလုပ်နိုင်ဖို့စောင့်ကြည့်ဖိအားပေးမယ်လို့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးကပြောဆိုတဲ့ဆိုတဲ့သတင်းတွေထွက်လာတဲ့နောက်ဆက်အနာတိတ်မှုဆက်ကျင်တဲ့ဆန္ဒပြသူတွေအတော်လေးသောတာထွက်ခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြသူတွေဘက်ကဒီကနေ့မှအင်ဒိုနီးရှားတန်ယုံရှိကိုပေါ်အာယုံဆိုင်လာပါတယ်။အင်ဒိုနီးရှားတန်ယုံမှဆန္ဒပြနေသူတဦးကတော့ဆုံရှုံသွားတဲ့လူအခွေရေကိုပြန်လဲရရှိစေဖို့နဲ့မတရားမှုကိုဆက်ကျင်ခြင်းလို့ဆန္ဒလာပြရတာလို့ပြောပါတယ
်။ကျွန်တော်ဒီလိုအင်ဒိုတန်ယုံရှိမှလူငယ်တွေလာပြီးစုယုံပြီးဆန္ဒပြကြတယ်ဆိုတဲ့ရည်ရချက်ကတော့အဓိကတူညီတဲ့ပုံရည်ရချက်ကတော့ကျွန်တော်တို့ရဆုံးရှုံးနေတဲ့လူခွင့်ရေးတွေကိုပြန်လဲရရှိစေဖို့ရယ်နောက်ပြီးတော့ဒီရုံးမာလုံးနဲ့သူတို့ရဲ့လောက်ရက်တွေကိုစန့်ကျင်နေတဲ့အတွက်ကြောင့်ကျွန်တော်မိရကောက်ရိုးတမြင်ဆွဲတဲ့သဘောနဲ့ဆန္ဒလာပြနေခြင်းဖြစ်ပါတယ်အားလုံးလည်းတူညီတဲ့ရည်ရချက်ရှိကြလိမ့်မယ်လို့မျှော်လင့်ပါတယ်အရေးတော်ပုံအောင်ရမည
်အရင်ရက်တွေလိုပဲနိုင်ငံတကာတန်ရုံးတွေတွားတဲ့လမ်းကိုအဖက်ဖက်ကတန်ဆူးကြိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလုံခြုံရေးနေရာယူထားပါတယ်ဆန္ဒပြလူသူကလည်းအဲ့ဒီအနီးနားမှာပဲဆက်ပြီးဆန္ဒပြနေကြတာပါ။တန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြတာကအန်တရယ်ကင်းနိုင်တယ်လို့နိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာနိုင်တာကြောင့်လက်ရှိတန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြရတာလို့အင်ဒိုနီးရှားတန်ယုံမှဆန္ဒပြသူတွေကပြောကြပါဗျ။အင်ဒိုနီးရှားအစိုးရအနေနဲ့ဆန္ဒပြမြန်မာလူတို့ရဲ့အတန်ကိုနားထောင်ပြီးမြန်မာပြည်သူတွေဘက်ကရက်တည်ပေးဖို့တောင်းဆိုရတယ်လို့ဆန္ဒပြနေတဲ့မရွှေကြီးကပြောပါတယ်
။မြန်မာနိုင်ငံရဲ့အပြောင်းလဲမှာဝိုင်းဝန်းပြီးတော့ကူညီပေးကြဖို့အတွက်ဒီနေ့အင်ဒိုနီးရှားတန်ယုံမှာလာပြီးဆန္ဒပြတာပါ။အင်ဒိုနီးရှားတန်ယုံကလူကြီးအနေနဲ့မြန်မာနိုင်ငံကအပြောင်းလဲတဲ့ဒီလိုမျိုးဒီမိုကရေစီပြောင်းလဲမှုမှာဝင်ရောက်ပြီးတော့မြန်မာနိုင်ငံပြည်သူလူထုရဲ့လိုအပ်ချက်တွေကိုအလိုက်ဒိုင်းမွန်ပြီးတော့ဆန္ဒပြပေးဖို့အတွက်အာဆီယံနိုင်ငံတနိုင်ငံအနေနဲ့ကူညီပေးဖို့အတွက်ကိုတောင်းဆိုဖို့အတွက်ဆန္ဒလာပြရဖြစ်ပါရှင်
။တန်ယုံတွေရှေ့မှာဆန္ဒပြသူတွေကအာနာတန်စစ်တပ်ကိုပိတ်ဆို့တန်ခတ်ပေးဖို့ဖန်ဆီးထားတဲ့နိုင်ငံကောင်ဆောင်တွေပြန်လွတ်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းချိုးပန်းပေးဖို့တောင်းဆိုနေကြတာပါ။အင်ဒိုနီးရှားတန်ယုံရှေ့မှာဆန္ဒပြနေသူကိုအောင်အောင်ဦးကလည်းအခုလိုပြောပါတယ်။
ကျွန်တော်တို့အင်ဒိုနီးရှားတန်ယုံရှိမှာကျွန်တော်တို့ပြည်သူတရက်လုံးလို့ကျွန်တော်မသုံးဆဲပါဘူးအခုဒီမှာရောက်ရှိနေတဲ့ access ရှိကြတဲ့ပြည်သူတွေကအင်ဒိုနီးရှားတန်ယုံကနေတဆင့်အင်ဒိုနီးရှားပြည်သူတွေရောတကဘာလုံးအောင်ကြားစီချင်တာကကျွန်တော်တို့ရဲ့ပုံမှန်ဘီမအတန်တွေပါကျွန်တော်တို့ government ကိုကျွန်တော်တို့ election ပြုလုပ်ပြီးရွေးချယ်ခဲ့ပြီးပါပြီဒါကိုဒီစစ်အာဏာသိမ်းကောင်စီကကျွန်တော်တို့ကိုရှေ့မှာမတရားအာဏာသိမ်းမှာဖြစ်တဲ့အတွက်ပြည်သူတွေကဒီအတန်တွေကိုထားပြီးတော့လာရောက်ထုတ်ပေါ်တာဖြစ်ပါတယ်ဒါစီအင်ဒိုနီးရှားနိုင်ငံသူနိုင်ငံသားတွေနဲ့အင်ဒိုနီးရှားဆိုးရွားကိုကျွန်တော်တို့လာပြီးတော့ကျွန်တော်တို့အတန်ကြားစီတင်တာပါကျွန်တော်တို့ကလာပြီးတော့နောက်ဆက်နေရမျိုးတော့မဟုတ်ပါဘူးခင်ဗျာ
မြန်မာနိုင်ငံကအင်ဒိုနီးရှားတန်ယုံရှိအခုလိုဆန္ဒပြမှုတွေဖြစ်ပေါ်လာချိန်မှာပဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာလူထုဆန္ဒကိုအလေးထားကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတဲ့သဘောမဟုတ်ပါဘူးလို့သတင်းထောက်တွေကိုရှင်းလင်းခဲ့ပါတယ်နိုင်ငံတကာအာရုံစိုက်မှုရှိအောင်ဆက်အာဏာသိမ်းကန့်ကွက်ဆန္ဒပြနေသူတွေဘက်ကအမေရိကန်၊တရုတ်၊ဂျပန်၊ရုရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတကာတန်ယုံတွေမှာရက်ဆက်ဆိုသလိုစုဝေးပြီးလှုပ်ရှားလာကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်ဆောင်၁၀ဦးအပါအဝင်မြမစီးပွားရေးလုပ်ငန်းကြီးတစ်ခုလက်အောက်ခံကုမ္ပဏီ၃ခုကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ၁၇ရက်နေ့ကကြေညာထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်ကတော့ဆန္ဒပြလူသူအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။ကျွန်မအက္ကနွန်ပါ
။ဒါကတော့ VOA သတင်းတော်အက္ကနွန်သတင်းပေးပို့တာဖြစ်ပါတယ်ရှင်။နှစ်ငါးလုံးပြည်လုံးချွတ်အထွေထွေသပိတ်ဆန္ဒပြခဲ့ကြတဲ့နေပြည်တော်ပြည်မနာဘက်မှာမနေ့တုန်းကဖမ်းဆီးခံရတဲ့သူအလုံးဒီကနေ့တော့ပြန်လွတ်လာပါတယ်။
၅ယောက်ကတော့ဒီဆက်ပြီးတော့ဖမ်းဆီးခံထားရတဲ့အကြောင်းစုံစမ်းမေးမြန်းထားတဲ့မက်မီခါကဆက်ပြီးတော့ပြောပြပါမယ်ရှင်
။စစ်အာဏာသိမ်း၂၂ရက်မြောက်နေ့အဖြစ်နှင်းငါးလုံးလှုပ်ရှားမှုတပိတ်ဆင်နွှဲတာမှာအစိုးရရုံးဆက်ရာနေပြည်တော်နဲ့ပြည်မနာပတ်မှာလူအယောက်200ကျော်ဖမ်းခံခဲ့ရတာပါ။ဒီလိုဖမ်းခံရတဲ့အထဲ6ယောက်ကိုတော့ဆက်လက်ဖမ်းဆီးထားပြီးကျန်တဲ့သူတွေကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်လိုက်တယ်လို့ပြည်မနာမျိုးကန်ဦးဝင်းက VOA ကိုပြောပါရတယ်
။153ဦးလောက်တော့ရှိပဲလို့ပြောရဲရှင်းနေပေါ်ရတယ်။ကျွန်တော်တို့တင်ပြီးရှင်းနေပေါ်ရအဲ့လိုပြောရဲ။အဲ့တော့အဲ့ဒီ200ကျော်ပေါ့နော်အဲ့လိုပြောရဲပို့အောင်ပို့ပြီးတော့ကြားလိုက်ပဲ။ဟုတ်ပါဘူးလို့ဆိုတော့ကျွန်တော်အခုညနေကမသိရတာဒါကသူတို့ကနှင်းတိကျကိုလုံးဝကိုဒီမထုတ်ပြန်တာဘယ်တော့ဖမ်းမိလဲဘယ်လိုမျိုးကဟိုဘယ်နှစ်ယောက်ပြန်ထုတ်လိုက်တယ်တော့ပြန်ဆုံးလို့တော့ဘယ်ယောက်ဆိုတာလုံးဝမထုတ်ပြန်ဘူးအဲ့ဟာကျွန်တော်ခက်နေရဒီ6ယောက်ကလွယ်တယ်တန်းတဲ့ကြီးကိုဆုတ်ပြေးလိုက်
နေငါလုံးလုံးရှားမှုလုတ်တာနဲ့ပတ်သက်လို့နေပြည်တော်ဆန္ဒပြပွဲလုပ်ခဲ့တဲ့နောက်နေရာ၃နေရာမှာရဲနဲ့စစ်သားတွေကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးခဲ့တာပါဖမ်းဆီးမှုကိုသတင်းယူတဲ့သတင်းတောက်တွေကလုံခြုံရေးအာဏာပိုင်တွေကရန်ရှာတာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကပြောပါရယ
်လက်ရှိမှာတော့မနေ့ကဖမ်းခံရသူတော်တော်များများပြန်လွတ်ခဲ့ပေမဲ့6ဦးကိုတော့အများပြည်သူအကြတင်းငိမ့်အေးချမ်းမှုပြပြောင်းအောင်လှုံ့ဆော်မှုလုံဆောင်မှုဆိုတဲ့ပုံမှန်905ခါနဲ့တရားစွဲနိုင်တယ်လို့ရှေ့နေတွေကတုံ့တက်တဲ့အကြောင်းဦးဝင်းကပြောပြပါရယ်
တရားစွဲမှုလုပ်နေတယ်အခုဒီ6ယောက်ကိုပေါ့နော်6ဦးကဒီလိုသူတို့ကအခုကရှင်းနေရခံမှန်းတာငါခဝင်းနဲ့ခံမှန်းထားတယ်သူကဒါပေမဲ့ကျွန်တော်တဲ့အဖြစ်ကိုဒီချိန်ကြီးကိုသူတို့အခုမခွင့်ဘူးကျွန်တော်လည်းခုခွင့်မရဘူးစစ်သေးတဲ့ကာလဆိုရင်အဟာမျိုးနဲ့သူတို့ကဒီနေ့မှတုပ်ကိုမသိဘူးကြာလို့ဖြစ်နေတာ
မနေ့ကနေပြီးတော့ပတ်မှာလူပေါင်းသိန်းချီနှင်းငါးလုံးအထွေထွေတပိတ်ဆင်နွှဲခဲ့တာမှာတပိတ်ကိုငိမ့်ညံ့စွာဆန္ဒပြသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖမ်းဆီးခေါ်ဆောင်တာတွေပြမနာနိုင်စဉ်အနည်းမှာလဲဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးတာတွေအ ਨੇ ဆုံးနေရာ၃နေရာမှာလုတာကြောင့်လူ200ကျော်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေလည်းပြန်လွတ်လာသူအသက်38နှစ်အရွယ်အမျိုးသားကတော့သူတို့ကိုလွတ်လိုက်ပေမဲ့သူ့အနေနဲ့စစ်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်တိုက်ပွဲဝင်သွားဖို့ရှိတယ်လို့ပြောပါတယ်ကျွန်တ
ော်တို့ဆန္ဒထုတ်ဖို့နိုင်ငံရေးညနေကပါပါပါဖြစ်ပါတယ်ဘယ်လိုရှိနေလုပ်လို့ရတယ်မလို့ရှိဘူးဆိုလည်းတော့ရတယ်ဒါပေမဲ့စဉ်းစားဖို့ကျွန်တော်တို့လည်းစဉ်းစားမလို့ပြဿနာနဲ့တန်အားလို့နေပါတယ်ကျွန်တော်တို့စစ်တဲ့ချိန်မှာတော့နည်းနည်းသူစစ်ကောင်ရဲ့ဘက်ကနေပြောစစ်တမ်းနဲ့ကြွအဲဒီမှာတော့နည်းနည်းဟိုနည်းနည်းဟောက်ပြောနေရနေပါတယ်တော့ရှိပါတယ်ဒါပေမဲ့တနေ့ချင်းစက္ကနာကတော့ကောင်းပါတယ်ဟိုတနေ့ချင်းမှာကလင်းကြည့်ရပါ냐ဆီပါတယ်ဟုတ်ကဲ့တခြားသူတွေကဆိုရင်စစ်တဲ့တန်ရရတာဒီသင်နေပြပါတယ်သူဆိုင်ကလေးလက်ပြရကိုဒီဆိုင်ကလေးကိုတုံတိုင်းပန်းလာမျိုးပါမျိုးရှိပါတယ်ကျေးဇူးတင်ချော်ရီရောင်းရမ်းနိုင်ပါရှိပါတယ်ကျွန်တော်တို့ကတော့ချစ်ဆက်ပြီးတော့တော့မလို့ချစ်ပါတယ်ကျွန်တော်ချစ်ဆက်ပြီးဆက်လက်ထုတ်ဖို့ပါကျွန်တော်တို့ဆက်လက်မှာပါကျွန်တော်တို့ပြန်လာတာမှာ
လွတ်လာသူတွေကိုတီးကြခံဝင်အနေနဲ့ထိုးခိုင်းတာမျိုးတော့မရှိဘူးလို့သူကပြောပါတယ်စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့လုံနေပေမဲ့အကြမ်းဖက်ဖြိုခွင်းခံရတဲ့မျိုးတွေတဲ့နေပြည်တော်လည်းပါဝင်ပါတယ်ဖေဖော်ဝါရီ9ရက်နေ့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းခဲ့တာကြောင့်19နှစ်အရွယ်မိန်းကလေးတဦးတနက်ကြီမှန်ပြီးဆေးရုံမှာကွယ်လွန်ခဲ့ရပါတယ်စစ်ကောင်စီကတော့ဒီထိမှန်တဲ့ကြီးစံဟာလုံခြုံရေးတပ်တွေစီကမဟုတ်ပဲပြင်ပကလာတယ်လို့ညင်ဆန်ထားပါတယ်ကျွန်မမေခပ
ါဒါကတော့ VOA သတင်းတော်မတ်မေခသတင်းပို့တာပါရှင်ကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အာဏာသိမ်းယူအုပ်ချုပ်နေတာကိုကန့်ကွက်ဆန္ဒပြရင်းနဲ့အဖမ်းခံခဲ့ရတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်ကလူငယ်9ယောက်ကိုတော့ပုံမှန်နှစ်ခုစီနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်။ဘယ်လိုမျိုးပုံမှန်တွေလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကတင်ပြပါမယ်ရှင်
။ကချင်ပြည်နယ်ပူတာအုံမြို့နယ်ကဇာနပြလူငယ်9ဦးဟာမကြသေးခင်ကဖမ်းဆီးခံရပြီးတရားစွဲဆိုခံရတယ်လို့ပူတာအုံမြို့နယ်ဒေသခံကိုပရဏန်ကပြောပါတယ်။ဖမ်းဆ
ီးခံရတဲ့နောက်ဆုံးအခြေအနေများခုလုံးလိုက်ငါးရက်မှကျန်ရုံးထုတ်ဖို့ဖြစ်သွားတယ်။တနေ့ကရုံးထုတ်ဖို့ဖြစ်တဲ့ဟာကိုနောက်ကျမှဖြစ်သွားတယ်လူငယ်9ယောက်ပါရုပ်ရှင်ကားကဟိုတဘာဝဘေးရေတိလေးလေးပေါ့လေအဲပုံမှန်တစ်ခုနဲ့ရှင်းခံရအောင
်တရားစွဲဆိုခံရသူလူငယ်9ဦးဟာဖေဖော်ဝါရီ3ရက်နေ့ကသမ္မတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြခဲ့ရာကနေအဖမ်းခံရတယ်လို့ကိုပရဏန်ကဆက်ပြောပါတယ
်အဖမ်းကြီးခံရတာသူတို့ကကောင်းဆောင်တည်တတ်တော့မဟုတ်ဘူးဗျအမှန်ဆိုတော့ဘတ်ချင်းတူတဲ့လူတွေလမ်းပေါ်ထွက်တာပဲဒါပေမဲ့ဆက်ဆက်ဖ င်းလုပ်တဲ့နေ့မှာသူတို့ကတော့ကြိုက်ပြီးတော့ ઓ ရာပေါ့လေ ઓ ရဲလူတွေသူတို့ကဆူဆဲပြီးတော့ဖန်ဝရန်ထုတ်လိုက်တယ်။အော်ရန်ထုတ်လိုက်တဲ့သူတို့ကတိရတယ်ချက်ချင်းတိတ်ဆောင်တာပေါ့သူတို့အိမ်မှာလည်းနေဘူးပေါ့။တော့မှနေခဲ့တဲ့ဟာကိုဘယ်လိုတိလဲရောမတိဘူးဒီလေးမပါဘူးနဲ့စစ်တပ်နဲ့အဖမ်းခံရတာပေါ့
။ပူရာဦးချင်းတောင်မှာဖမ်းဆီးခံရတဲ့လူငယ်၅ဦးကတော့ကိုလဆွန်အောင်တီကိုစင်ဝါကိုမလောင်ဖေနောင်းအောင်ကိုစန်ထရန်စိန်နဲ့ကိုဖုံရော့ဖေနာတို့ဖြစ်ကြပြီးသူတို့ရဲ့မိသားစုဝင်တွေနဲ့ထွေးခွေးမရဘူးလို့ဆိုပါတယ်လက်ရှိကချင်ပြည်နယ်မှာလည်းဆန္ဒပြခေါင်းဆောင်တွေကိုလုံခြုံရေးဖွဲ့တွေကနေရှာဖွေဖမ်းဆီးမှုတွေရှိနေတယ်လို့ပြည်ချင်းတမ်းမြုပ်ခံမလူလူမိုင်ကပြောပါတယ
်ကချင်ပြည်နယ်ဘက်မှာဖမ်းဆီးဘယ်လောက်ရှိလဲဆိုတော့ဒီနေ့ဒီနားမှာတော့ဟိုတနေ့ကဖမ်းနေဖမ်းနေဆိုတဲ့ဟာတွေအားလုံးကိုပြန်လွတ်ပေးတယ်ဒါပေမဲ့မန္တလေးတောင်တိုင်းကအရှင်ပြည်နယ်ဝန်ထောက်တော်ဒီနေ့ချီတီမလွတ်ပေးသေးဘူးပြီးတော့ရှိခွေမှာလားလိုက်ဖမ်းတာရှိရယ်နမတိမှာလိုက်ဖမ်းနေရတယ်ရှိတယ်ဒါပေမဲ့မဖမ်းနိုင်ဘူးအဲ့အိမ်ကြီးမှာလိုက်စစ်တာလည်းရှိတယ
်မနေ့ကလည်းနေပြီးတော့မှနှင်းကားလုံးလူစုလှုပ်ရှားမှုအဖြစ်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူစုလူဝေးကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့ရမှာအ ਨੇ ဆုံးလူနေရာနီးပါးခန့်ဖမ်းဆီးခံခဲ့ရပါတယ်နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းပြုချက်များအရတမတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေယနေ့ချိန်ထိစုစုပေါင်းဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရသူ684ဦးထိရှိခဲ့ပြီး၎င်းတို့ထဲကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦးဖမ်းဝရမ်းနဲ့အဖုဖွဲ့ခံရသူ34ဦးအမှုဖွေခြင်းခံရသူ3ဦးနဲ့ပြန်လည်လွတ်မြောက်လာသူ48ဦးရှိခဲ့တယ်လို့မနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောင်နိုင်ကုန်းအိမ်သတင်းပေးပို့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကနေ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အရသာအစိုးရလက်ကနေအာနာယူအုပ်ချုပ်နေတဲ့စစ်အုပ်ချုပ်ရေးကောင်စီကသူတို့ကိုအာနာသိန်းစစ်အစိုးရလို့ခေါ်ဝေါ်သုံးတဲ့သတင်းမီဒီယာတွေအပေါ်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူသွားမယ်လို့တတိပေးပါတယ်ဒီအပေါ်မှာပြည်တွင်းသတင်းမီဒီယာတွေရဲ့တုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါမယ်ရှင်
။ဖေဖော်ဝါရီလ1ရက်နေ့ကစပြီးအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြနေကြတာတွေဟာဒီကနေ့အထိရှိနေကြသေးပါ။နိုင်ငံအနှံ့ကနေရာဒေသအသီးသီးမှာဆန္ဒပြပြည်သူအလှအပေါင်းစုံကတော့စစ်အာဏာသိမ်းမှုကိုစန့်ကျင်ရေးဖမ်းဆီးခံထားရသူတွေကိုအများဆုံးပြန်လည်ပေးဖို့ကိုတောင်းဆိုနေကြတာပါ။ဒီဆန္ဒပြမှုတွေရဲ့အခြေအနေတွေကိုသတင်းမီဒီယာတွေအနေနဲ့တင်ဆက်ပေးတဲ့နေရာမှာစစ်တပ်ကိုရည်ညွှန်းတဲ့အသုံးအနှုန်းတွေပေါ်သတိပေးလိုက်တာပါ။သတင်းတွေမှာအာဏာသိမ်းစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသတိပေးထားပြီးဆက်ပြီးသုံးနေမယ်ဆိုရင်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကမနေ့တုန်းကပြုလုပ်တဲ့အစည်းအဝေးမှာထည့်သွင်းပြောဆိုသွားတာပါ။အဲ့ဒီပြန်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေတဆင့်မီဒီယာတွေနဲ့ပတ်သက်ပြီးကျင်းပအချိန်တွေနဲ့အညီဆောင်ရွက်နိုင်မှုကိုထိန်းသိမ်းကြမှတ်ဖို့ပြောထားပေမဲ့သတင်းမီဒီယာကောင်စီမှတာဝန်ယူထားသူတွေကတော့အာဏာသိမ်းစစ်ကောင်စီလက်ထက်မှာအများစုကနှုတ်ထွက်သွားပြီးဖြစ်ပါတယ်။ပြည်တွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနကတော့အာဏာသိမ်းစစ်ကောင်စီအာဏာသိမ်းစစ်အုပ်စုစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသာသတင်းတွေမှာထည့်သွင်းသုံးသွားမှာဖြစ်တယ်လို့အေဒီတာချုပ်ဦးစိန်ဝင်းကပြောပါတယ
်။အခုဆန္ဒပြပွဲတွေသွားကြည့်လိုက်လေ။အကုန်လုံးတွေ့ရမှာအာ military coup ဆိုလေဟာကြီးပဲနော်ဒါတွေကိုပဲတောက်လျှောက်တွေ့ရမှာအဲ့တော့ဒီပြင်ပမှာအဲ့လိုသုံးနေတာကိုကျွန်တော်တို့ကမသုံးမနဲ့ဖုံးကွယ်ထားလို့ရတဲ့ကိစ္စမှမဟုတ်တာအဲ့ဒါဆိုရင်မီဒီယာမဟုတ်တော့မီဒီယာကအာတကယ်ပြင်ပမှာဖြစ်နေတဲ့ဟာကိုထင်ရမယ်လက်တွေ့ဘာတွေဖြစ်နေလဲဆိုတာကိုပြောပြရမယ်အမှန်တရားကိုပြောရမယ်နော်
ရုံးမြင့်တန်ညာအခမဲ့လွှင့်နေတဲ့ line တွေထဲမှာသတင်းအသားပေးတဲ့မီဒီယာတခုဖြစ်တဲ့မြင်းစီမကတော့ဖေဖော်ဝါရီလ1ရက်နေ့ကစပြီးထုတ်လွှင့်ခွင့်ရဆိုင်ခံလိုက်ရပါတယ်
။ဥပဒေကြောင်းညကြည့်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီစစ်ကောင်စီကိုအာဏာလွှဲပေးလိုက်တယ်ဟဲ့လား။အာဏာကိုထိန်းခိုင်းလိုက်တယ်ဒါမှမဟုတ်အခြေခံဥပဒေရသူတို့ကပဲထိန်းသိမ်းတာမြောက်ပါတယ်ဆိုတဲ့ဟာကိုသုံးဖြတ်ပေးတဲ့ခုံရုံးတို့တရားရုံးတို့မရှိဘူး။ဒါကိုယ့်ဘက်ကိုကြက်တင်ကိုဘကိုဆုံးဖြတ်ချက်ချအဲ့ဒါလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲ့ဒီနောက်ကိုအဲ့ဒါကိုလိုက်နာဖို့ဆိုတဲ့ဟာကတော်တော်ဟိုမဖြစ်နိုင်တဲ့ကိစ္စပဲလေနော်မီဒီယာကတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်စဉ်းစားရတာပဲဟဲ့လားကျွန်တော်တို့ကဝါဒပြမဟုတ်ဘူ
းရုပ်သံအခမဲ့လွှင့်နေတဲ့ line တွေကထုတ်လွှင့်ခွင့်ရပ်ဆိုင်ခံရတဲ့အထက် DVB သတင်းဌာနလည်းအပါအဝင်ဖြစ်ပါတယ်စကောင်စီဘက်ကမီဒီယာတွေအပေါ်အသုံးနှုန်းသတိထားဖို့တတိပေးနေပေမဲ့ DVB သတင်းဌာနကတော့တိုက်ရိုက်မှုအတိုင်းသာစပီးရေးသားတော်မှာဖြစ်တယ်လို့သတင်းဒါရိုက်တာဦးခင်မောင်စိုးကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီ House တိုင်းအနေနဲ့ကတော့အာဏာသိမ်းအစိုးရနဲ့အာဏာသိမ်းခံတဲ့ NLD အစိုးရပေါ့ဒါပဲတုံတာလीဒါကတော့ကျွန်တော်တို့အနေနဲ့တော့တိတ်ပြောင်းလဲဖို့မရှိပါဘူး။
အနာသိန်းစစ်အစိုးရဆိုတဲ့အသုံးအနှုန်းပေါ်မနေ့ကသတိပေးထားပေမဲ့သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြချက်အရဆိုရင်တော့စစ်အာဏာရှင်စစ်အာဏာသိမ်းမှုအနာသိန်းစစ်အာဏာရှင်အနာသိန်းစစ်ကောင်စီလို့သာသုံးစွဲနေတာကိုတွေ့ရပါတယ်။လမ်းမထွက်ဆန္ဒပြသူတွေဘက်ကလည်းအနာရှင်အလိုမရှိအနာသိန်းစစ်အစိုးရအလိုမရှိစစ်အာဏာသိမ်းမှုအလိုမရှိဆိုတဲ့စာသားတွေကိုသာရှေ့ရတွေကအတိုင်းကန့်ဆောင်ဆန္ဒပြနေကြစေပါစီအနာတိန်နာရဲ့နောက်ဆက်တွဲလမ်းမော်ဆန္ဒပြသူတွေရက်ွက်လုံချိုရေးတာဝန်ယူထားတဲ့ပြည်သူတွေအပါအဝင်အကြမ်းမဖက်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုစီဗီယံလုံဆောင်နေသူတွေကိုပါဖမ်းဆီးအရေးယူတာတွေဖြိုခွင်းမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေသာမကတည်ဆုံးခဲ့ရသူတွေလည်းရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့တုန်းကမြန်မာအရေးဆွေးနွေးခဲ့တဲ့အထက်မြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အပါအဝင်အကြမ်းဖက်တာတွေရပ်တန့်ဖို့ကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ရှင်။
ဒါကတော့ VOA သတင်းတောက်စုစုဖြစ်ပါရဲ့ရှင်။ February 1ရက်နေ့တုန်းကအာဏာသိမ်းခံရပြီးတဲ့နောက်ပိုင်းရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုညအချိန်လူတစုဝင်ရောက်ဖောက်ထွင်းခဲ့တာနဲ့ပတ်သက်လို့ NLD ပါတီကရဲစခန်းမှာအမှုဖွင့်ထားပါရယ်။ဒီအပေါ်ရဲအနာပိုင်းတွေဘက်ကဘယ်လိုမျိုးတုံ့ပြန်ကင်တွယ်နေပါသလဲ။ဒီကိစ္စနဲ့ပတ်သက်လို့ NLD ပါတီရုံးချုပ်မှာလှုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါရယ်ရှင်။
ရန်ကုန်တိုင်းဗဟန်းမြို့နယ် NLD ပါတီရုံးချုပ်ကိုဖေဖော်ဝါရီ9ရက်ည10နာရီမှာလူတစုကဖောက်ထွင်းဝင်ရောက်ခဲ့ရာကြောင့် NLD ဘက်ကသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တယ်လို့ပြောပါတယ်။ဒီအမှုကိုဖေဖော်ဝါရီ17ရက်မှာတပ်သိကံပစ္စည်းနဲ့တရားလိုထွက်ဆိုချက်တွေယူမယ်လို့ဗဟန်းမြို့နယ်ရဲစခန်းကအကြောင်းကြားထားပေမဲ့မလာခဲ့ကြောင်း NLD ပါတီဝင်ဦးစိုးလီကပြောပါတယ်။အဲ့ဒီနောက်ပိုင်းလဲဗဟန်းမြို့နယ်ရဲစခန်းကိုအကြိမ်ကြိမ်သွားပြီးအမှုတပ်တွေစစ်ချက်ယူပေးဖို့တောင်းဝန်ရှိသူတွေကိုတိုက်တွန်းခဲ့ပေမဲ့ပြတ်ကွက်ခဲ့ကြောင်းသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ22ရက်နေ့မှာကြာတော့ဦးလေးတို့စီမေးထိုင်ဦးလေးတို့ဒီလူကြီးတွေဒီရုံးချုပ်ဖောက်ထွင်းခံရတာနဲ့ပတ်သက်တော့အခုတက်တင်ကပစ္စည်းတွေမှာအခုဆက်ဆွေးချက်တွေလည်းမရှိဘူးတို့တွေဘာတွေဆက်လုပ်လဲတို့ကတော့ရှောင်နေပြီပြောရအောင်အဲ့တော့ဦးလေးတို့မင်းရအစည်းအဝေးတွေပြီးတော့ဒီနေ့တော့ဒါသတင်းစာရှင်းလင်းပွဲလေးတစ်ခုဦးလေးတို့လုပ်မယ်ဆိုပြီးတော့ဒီအခြေအနေရချက်ကိုဒါသတင်းမီဒီယာဖွင့်
ဖေဖော်ဝါရီ7ရက်ည6နာရီမှာဗဟန်းမြို့နယ်ရဲစခန်းကဒီအမှုကိုလက်ခံခဲ့ပါတယ်။အဲ့ဒီနောက်ပုံမှန်429 459နဲ့အမှုဖွင့်ပေးထားကြောင်း15ရက်နေ့မှာအကြောင်းပြန်တယ်လို့ဦးစိုးလေးကပြောပါတယ်။စာရွက်စာတမ်းတွေနဲ့ဗန်းစရင်းတွေယူဆောင်သွားတယ်လို့ရုံးလုံးကျုံရေးကင်မရာစနစ်တချို့လည်းဖျက်ဆီးခံရရဲ့လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခဏတာပိတ်ထားတဲ့ NLD ရုံးချုပ်ကိုဖေဖော်ဝါရီ8ရက်နေ့နေ့လယ်ပိုင်းမှာရုံးတောင်ဝန်ရှိသူတချို့ကပြန်ဖွင့်ခဲ့ပြီးအဲ့ဒီနေ့မှာပဲရဲကားတစ်စီးရုံးအနီးနားဝန်းကျင်မှာစောင့်ကြည့်နေသလိုဖောက်တွင်းခံရတဲ့ဖေဖော်ဝါရီ9ရက်အထိအဲ့ဒီရဲကားရှိနေသေးကြောင်းဦးစိုးလေးကပြောပါတယ
်ဒီလိုအခြေအနေမျိုးမှာဒီလိုလုံခြုံရေးရဲကားတစ်စီးရှိတဲ့နေရာဒီနေရာကိုလာပြီးတော့ဖောက်ထွင်းဝင်ရောက်ဖို့ဆိုတာတာမန်တစ်ခုမှဖြစ်နိုင်ဘူးဦးလိုပြောပြီးဦးလို CCTV မှတ်တမ်းအရာနော်ရဲဝုစုံနဲ့ပုံကူတွေပါတယ်စေတဝုစုံနဲ့ပုံကူ CV ဖောင်းနဲ့ပုံကူတွေပါတယ်။နောက်အရက်ဝဆိုတာတည်းမှာ SP လည်းပါနေတာပဲ။ရက်ွက်ကကိုချွေးမှုတွေလည်းပါနေတာပဲပေါ့အပေါ်က။အဲ့တော့ဥလိလိကမတရားခံတာ။နောက်အဲ့တော့တရားခံဘလူတွေဖြစ်နိုင်တယ်လေဆိုတာလေ။အားလို့လည်းအားလို့မှန်းလို့ရပါ။
တတိကံပစ္စည်းရေးတင်ဖို့ကိစ္စ TLOC ကထွက်ဆိုချက်တွေယူဖို့ကိစ္စတွေကိုဗဟန်းမြို့နယ်ရဲစခန်းကပြက်ကွက်နေရတဲ့အတွက်ပရမအဆင့်အနေနဲ့စပီးပို့မှာဖြစ်ပြီးစပီးပြက်ကွက်ရင်တော့ခရိုင်ဆင်တိုင်းဆင်အဲ့ဒီနောက်ပြည်ထရေးဝန်ကြီးဌာနအထိအဆင့်ဆင့်တိုင်ကြားသွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ15ရက်မှာလဲရဲကားအမြောက်များနဲ့ရဲအင်အား100လောက်ဟာ NLD ရုံးချုပ်ကိုရောက်လာပြီးဗဟုလုံးမှုဆောင်တွေဖြစ်တဲ့ဦးအောင်ကြည်ညွန့်နဲ့ဒေါ်မေဘူးဝင်းမြင့်ကိုလာရောက်ရှာဖွေကြပါတယ်အဲ့ဒီနောက် NLD ရုံးချုပ်ရှေ့ကိုလူအင်အားထောင်ချီရောက်ရှိလာပြီးဝန်းရံခဲ့ပါတယ်အဲ့ဒီနောက်ဖမ်းဆီးခြင်းတဲ့သူတွေမတွေ့ရတဲ့အခါမှာညှိနှိုင်းမှုတွေရပြီးရဲတပ်ဖွဲ့ဝင်တွေကိုပြန်ရှုပ်သိမ်းသွားပါတယ်
ဒါကတော့ VOA သတင်းတောက်ကိုစောထက်သတင်းပို့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနောက်တနေရာမှာအခြေချနိုင်ဖို့အတွက်ပို့ပြီးတော့စ조사နေကြပါရယ်။အဲ့လိုရေလမ်းခီးနဲ့တွားနေကြတဲ့အတွက်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးတော့ဒုက္ခမျိုးစုံကြုံရတဲ့အပြင်စိုက်ကရနိုင်ငံတွေမှာလည်းဖမ်းဆီးခံရတဲ့အခြေအနေတွေကြုံနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပါမယ်ရှင်
။ရခိုင်မြောက်ပိုင်းကနေတင်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီခိုးလုံရာ
Bangladesh Ningan Kos Bazar Kianga, a Chimazon Dokades Kani Pide, Kutu Balone, Balukali Dokades Kaniga, Ruhina Dokadiriha, Midazula, Drubuashi Dre, Pilebingo, Salirine, Trakwani Jare, Lu, Balukali Dokades Kanga, Ruhina Dokade, Ujom Yinga Pyobjavari.
And the man Pilema, Nyopani, later with the Ruhina Dokazi, Usaja Pawan Nejong, Kenro, Dati Yawari. Adiyaro de di kudu balang doka de sekan si de, cemero balu kali ye doka de sekan aji si de. Doka de sekan ni amya kong nuriya sekoy jara lu cemero wa jati yawal. Aji tuwa re bajan ja cunggu le nuriya amya akia tuan ni jara gu te yare. Edi doka de dia bajan bilu tuan ni jara le si. Agu cemero bila de doka de sekan ma solo ne jaya ra le ni jo. Sini da gu. Memabeda, Mengene, Lenjan, Sonya, Losan, like you must see Yakutapa, Yana, Timujang, Uyik, Kenoroye, Lenjan, Wipa Nirago, Mintia, the Pin, Yazia, Lemmacy, Pitia, Ogane, Echanta Yamotaku, Yavin, Lars, Vido, Elu, Yachang, Mantana, Luria, Tokwa Jara, Gotiavari.
A column you pillared Emma at the bay and yet. ที่ขยายอะไรที่ดูข้ามยุ่งจงนี้อะไรด้วยลูกของกูเรียกข้ากูน้ำยาวจ้าบุรุษหญิงข้างสาวนี้เนี่ยดูข้าเด็กสังเกตวิ่งแค่นี้ไปกันเลยปีนี้ไปลงโซนนี้จ้าบ้าเลยลูกดังกูที่อพยพไปอะไรเช่นนั้นรู้ยังดูข้าเด็กสักใครคอมมิวนิตี้อพยพสิเดียลูกของกูเพื่อใจยังคงเนี่ยมาเพื่อจ้าบุญเอาสักครั้งเดียวความพอมุ่งเนี่ยแต่จ้าบุญสิบีดอ่ะอันนี้ได้ใช้ตรงเนี่ยจ้าบุญเพื่อยาวเลย
ดีโรฮิงญาดูข้าเดรีนี่ยับยั้งยึดตัวกูโรฮิงญาดูข้าเดรีบักกาบลูมยาหนอนินเจสีเลบลูโซอินเจสีเลแม่มาเบก้าโรยเนี่ยเชียร์ที่อาร์โรตัวที่เชียร์นายเชียร์ผู้ชายอาจารย์ตลกงเจ้าโรรุ่งญาดูข้าเดรีนี่ต้องสุชาอาจารย์ตลกงนั่งยังตะการตั้งไว้ใจจงใจยาตลกงตัวมีตะกูกูเนี่ยตัวเล็กขนาดมิชิเกะบ่าวกันอาณาเต็มมือจัง
အခုလိုမျိုးရိုဟင်ဂျာတွေဘက်ကနေရပြန်နိုင်ရေးဆိုရင်မူရင်းမြစ်တလာနေချိန်မှာပဲရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်မှာအခုလက်ရှိအုပ်ချုပ်ရေးအာဏာအပြောင်းအလဲကာလဖြစ်နေတဲ့အတွက်ဒုက္ခသည်တွေရဲ့နေရပြန်ရေးကတော့မရေမရာဖြစ်နေစေဖြစ်ပါတယ်ရှင်
VOA American တဲ့ ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေ တိုက်ရိုက် ထုတ်လွှင့် တင်ဆက်ပေးနေပါတယ်။ ဂျိုရုဖန်းယူမှုနဲ့ line2meter တို့အပြင် ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်း ကြည့်ရှုနားဆင်နိုင်ပါတယ်။ ဒီကျမတို့ရဲ့ internet စာမျက်နှာကို ဝင်ကြည့်လို့မရရင် တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆောင်ရိုက်ထည့်လိုက်တာနဲ့ Tomorrow view in Nemawai, Pema Samyanago Yoshi Namari 847-374-INFO YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabermese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။ဖြီတောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့တွေဘယ်ဘက်မှယက်တည်လဲဆိုတဲ့မေးခွန်းနဲ့စပြီးတော့ချဉ်းကပ်သွားဖို့ရှိတယ်လို့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ် CRPH ကတာဝန်ပေးထားတဲ့ဦးထင်လင်းအော
โอเคกูทีนี้เอาพี่น้องสุดๆกูจะพูดกับมึงเยอะในงานก็สั่งยังกูจะเลี้ยพี่แค่จริงๆอะไรสุดที่อยากเรียกวันดาวอะไรก็ไม่เอามึงละบ้าม
ึงละบ้ากูจะได้นอนเล็บพี่ก็ยังรักวันดาวเลย
โอเคประมาณนี้จะน้องกูทีนี้เอาอย่างน้องจงยาส่วนลีบกูทีนี้เอางาจงดงสาตีแต่ค่ะในงานยิ่งจะน้องเล็บพี่แค่กูจะรู้จะน้องตีท่าเลยไอ้น้องจงยาส่วนจริงเลยยังเสียงเปล่าบ้าละ
โอ้จะน้องก็วันนี้จงน้าห้องบ่ทางกูอยากกูจะงานกูเนี่ยมาสาบิโรวันนี้ยาวดอกไอ้กูจะชอบกูจะเชื่อเดียวกูจะชอบกูจะเชื่อยี่กินอยู่เลยจันทร์ว่าป่าวเองดูช้าเก็บไปแล้วแต่ค่ะนักทางกูเนี่ยมาเราจันทร์ว่าจีนี่เป็นยันตักตัวย้อนช่วยขยายไปเราไอ้ที่มาพี่เดียยี่กินมาจันทร์ว่าสั้นเนี่ยไอ้ทางจะเกล้าปะเนาะไอ้ทางจะเราคนนี้ช้าไปเรา
โอเค
คนนั้นเนี่ยช้าขยายแล้วปะไอ้มาเราช่วยเราแต่เนี่ยเตรียมอะไรเรามาดูจันทร์ว่าเนี่ยเนี่ยเชื่อละจันทร์ว่า
โอเคปะเนี่ยสรุปดีพี่น้องทุกท่านกูจะพูดกับมึงดีกันในพี่รอกูเลยมีกูที่เลี้ยงกูในงานการเสสนี้กูจะเลี้ยพี่ลูกพูดด้วยกันแล้วเนี่ยข้ามากูที่เลี้ยงนี่เนี่ยก็เบลูมีนบัวได้ยัดดีเจเนียดากูเล็กขังเกล้าวเลย
จากการเราเชื่อมาเลยกูจะเดี๋ยวเลชี่ลูดูกันในพี่รอเทียวเองแม่ไปพี่รอเทียนไล่เด็กสุยากูที่เล่นนักกายน่าเลยลูดูกันในพี่รอในเจียนพี่รอเอาละที่แม่ยี่ไปกูมาตั้มเอาสูบพี่รอเล่าอะไรกิจการก็มาห้องมาแฟนในกิจการเราดูได้ที่นี่นะครับจังหวะรู้ว่าท้าวมาแข่งไหนไอ้รอมาเดียบกันนี่ยัดดีไหมสุดพี่รอจังหวะรู้ว่าท้าวเล็กแข่งกันแล้วใช่ปะ
โอเคกูที่เลี้ยงกูกูรู้ในงานงานเสสัยกูจะเลี้ยพี่ท้าวปีเดียดตีเทมาเว่ท้าวด้าสัสสากูเลี้ยเว่กูรู้ทำงานเสสัยทุกตัวมันพี่เสียบีชกับท้าวปีท่าเราจังหวะดูยาวไปสุดท้าวด้าสัสสาเนี่ยกูที่เลี้ยงเนี่ยจ่าเรามาเยอะเสด็จยาวไปละท้าวด้าสัสสากับกูเป็นมาเมียยาวดีบาบีเล็กเน
ี่ยโอ้จังหวะเสด็จเมียดีบ่เมียท้าวด้าสัส
สาเนี่ยสรุปกูที่เลี้ยงดีในงานเด็กก็เสสัญญากูจะเลี้ยงนี่เนี่ยปัตมาโซภาษาลูกผู้ซีซินท่าบ้างเลย
จันทร์ปัตมาอู้ซงก็รอสิเขามาคุยท่าพี่ด่าก็รอจันทร์ดีมาชีนี่เลยตันวันแดนี่ตันยูนี่ยามาตันยูบ่เนาะนิวยอร์กมาชีเม่นาวอชิงตันดีซีมาชีเม่เอริสาชิทเป็นบ่เอริตันยูนี่มาชีนี่เลยวันแดนี่กูจันทร์ก็เบเบ้มายัดที่มาเลยสุดฮามยูเนี่ยจันทร์ว่าเชิงกับตัวกูชิบาร์เลยเนาะ
โอเค
เลสติตัวจันทร์รู้ดีลูรุก้าอยู่เฉยๆเพียงเท่าไรกูจะเรียนเนี่ยพอจีท่าแต่ซีอาร์บีเอชเนาะเจ้าสาวคามล่าลูเชียนตามมาห้อยเองตัวตะขัดช้ามาเยี่ยมล่าตัวเตยาร์ไปมาเยี่ยมล่าอาร์มาไปมาเยี่ยมล่าสุริฮาวจันทร์รู้ว่าซาบิโร่เชิงกับบิโร่ส่วนนี้ต้องมาพิจารณา
เลยอะไอ้ลูเชิงกับส่วนนี้ต้องมาเกี่ยวกับอะไรเพราะเราที่เอาเมียนมุจานให้แม่ลูกย้อนเล่นท่าบ้านเลย
ฉันเอาตัวเรื่องมาเล่นท่าเรียบยาอาพี่ลูเลสโรตัวเรื่องก็ที่ญาติเรียบชิดเลยในงานกามาไปพิพิญนี่ละพิพิญนี่เลสโรก็เลยตัวเรื่องตีชีนี่ปกติชิดเลยเราดูว่าเดิมมาเนี่ยอารมณ์ของตัวเราเพื่อจะตีไหนเนี่ยยังยังดูชีเลปกติเลยชิดเลยไอ้เราตัวเราฉันเอาเดิมมาไปมาปาลามีสากุโรฉันเอายงจีท่าเรียบ
โอเคกูทีนี้เอาเยรีในงานก็เสสัญญาของอเมริกันบีกองซูเยรีแลนปีเนี่ยจะรู้กูจะกล้าพูดในเรื่องสิ่งในปีเนี่ยมาพูดถ้าพูดในเรื่องจันทร์ตีท่าเลยก็เนาะดีเฟรย์ละนั่นเสียนี่มาทราบพูดในเรื่องจันทร์ตีท่าเลยกูทีนี้ว่าอะไรดีมาอยู่ใส่มาว่าพูดว่าเนาะอเมริกันชีสไซบ์สรุปอเมริกันชีสไซส์สุดแรกขาจารอที่อเมริกันซูยาอเมริกันกูไม่ได้รู้ดอกเบกูมาอีเนี่ยปัตตาบีโรปูบีโรอะไรแท้ๆวงที่ที่ยาวๆเนี่ยตัวพี่บุพยศูที่ด้วยเสสบุชิลีเมลูจนน้าเลยท้าบาร์เลยกูที่เลี้ยงบางยาสาลูท้าบีบาร์บีเลยคุณยาเบลูลูกตัวบุยโอยอลินท้าซีซันท้าบาร์เลย
โอ้ราคาดีนี่มันเนี่ยเบจโนยังน้องทีสเตทพาร์มังอ่ะปกติเนี่ยทุยบุตรกูจโนสาบีโรคอนแทคลูกบีบาร์บีตัวเบกันเนี่ยบีโรพี่แอมบีโรเจ้าหน้าพี่แอมจ้าลาตีบาร์บูเอริฮาก็ปัตมาอุดมชีลันบ่นอพิลชินยังน้องอ่ะยังมาบีมาดาวน์จ้าเอเรเดอร์มิชเชลเนี่ยทุยบุเลยจโนรูซีซันท้าบาร์เลยอะไรที่เราเลยสาบิโรจโนรุลันทาบิบาวีดีมาแต่งงานเราเนี่ยจโนรุกับพี่ดับมังโอสาบูราโรตมราชิโอสาบูราโรสราวจโนรุดีวอชิงตันดีซีเพื่อเรียกว่าเอาอเมริกามาชินี่เพื่อเรียกว่ากงลงกันที่นี่ที่นิวเทลวายบิโรลูกทากเกอร์ซีซันเลยเลยสิบาร์เลย
โอเคสโรอเมริกันชิซายสโรอเมริกันสุยาพี่กงเรลุดโดพี่ดีอเมริกามาชินี่เดแต่ยงดุยก็แต่เพื่อเรียกว่าที่จะพูดซีซันเลยเป็นลูกสิบาร์เลย
อะไรหาโอเลจโนรุซีซันทาบาร์เลยแต่เมื่อเบลูเบบุงเชงกันไหมสราวจันทร์เฟรนเนี่ยได้เมียนบีโรมาจันทร์เราเซตความมาที่ไป
โอเคกูที่เล่าคุณน่ะเบลูเราจันทร์น่าเลยนะครับประมาณว่าส่งชิลังอารอที่นิมานังเงี้ยสัญญาแต่ยงดีกับแต่วันนั้นกูสาบีโรที่ดูตัวเมสซีอาร์บีเอชกูท้ากันมูซีอาร์บีเอชกูวิ่งมูซีอาร์บีเอชไปกับเบจับผู้สราวอยู่เบลูเม ဆိုတော့အဲ့ဒါအပြင်ကိုတင်လေးအောင်နောက်ထပ်အရေးကြီးတဲ့အလုပ်ကဘာဖြစ်လိမ့်မယ်လို့ပြောလို့ရမလဲ
နောက်ထပ်အရေးကြီးတဲ့အလုပ်ကတော့အခုကျွန်တော်တို့ကတန်ဝန်တန်းတွေကတကယ်လို့များသူတို့ကတစ်ဖက်မှာရက်မယ်သုံးမလို့ရှိရင်ကျွန်တော်တို့ဘက်ကိုရက်မယ်ဆိုရှင်အဲ့ဒီအချိန်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကရှေ့ဆက်သွားရမှာဖြစ်တယ်အဲ့ဒါကို CRPH ကပဲဆုံးဖြတ်ပါလိမ့်မယ်နောက်ထပ်အခြေလှမ်းအနေနဲ့ကတော့ကျွန်တော်တို့ကခုနကတော့ State Department ကိုကျွန်တော်တို့အများကြီးချဉ်းကပ်မယ် sorry State Department ကိုချဉ်းကပ်မယ်ပြီးလို့ရှိရင် State Department ကနေပြီးတော့သူတို့ရဲ့ sanction တွေကိုကျွန်တော်တို့ကအခုဆိုလို့ရှိရင်သူတို့ပြောထားတာရှိတယ်လူတို့ကိုမထိခိုက်မဲ့ sanction မျိုးပေါ့ပိုတော့ဆိုလို့ရှိရင်သူတို့ sanction လုပ်လိုက်တယ်လူတို့ကိုထိခိုက်သွားတယ်နော်ဒီစေဆိုးရ official တွေကိုဟိုကြပေါ့အရာရှိတွေကိုတည့်ရထိခိုက်တာမျိုးနည်းနည်းပါးပါးပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ PR ပေးပြီးတော့လှုပ်ဆောင်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါတယ်ခက်ခဲတွေရှိမှာပါပဲရင်ဆိုင်ရတာတွေရှိမှာပါပဲကိုယ်တိုင်အောင်နေနဲ့ဘယ်လောက်ခက်ခဲမဲ့ဘလူးချင်းတွေရင်ဆိုင်ရမယ်လို့ကိုတွက်ချက်ထားတာရှိပါတယ
်။အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်။နောက်တစ်ချက်ကကြတော့ State Department ကလည်းအခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်။နောက်တစ်ခါဟို American သမရအခု Joe Biden ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့ခက်ခဲဆိုတာကတော့ရှိမှာပဲ။အဲ့မဒီခက်ခဲတွေကိုကြော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ယက်တီနေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမို့လို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးလုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်တယ်ဗျ
။ဟုတ်ကဲ့။ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးရုံးမှာနောက်ထပ်တဲ့တွဲလို့ဆောင်မဲ့လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါသလား
ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အဖွဲ့အစည်းနဲ့လှုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ဒါရှိတာပေါ့အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းချက်ထွင်ပြီးတော့လှုပ်ဆောင်သွားမှဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီမြန်မာအကြီးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်လျှောက်လုလာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုတင်လျောင်းလည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာအတွေ့အကြုံရှိတဲ့လူတွေတဲကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာဆက်ဆံရေး CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့လက်ရှိပြည်တွင်းမှာနေတတူဘောဟလာဒီဆီယနာသိန်းနာကိုစန့်ကျင်ကန့်ကွက်ပြီးတော့ဇန္နာပြနေကြတဲ့လူတွေ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေဒီလူတွေအတွက်ကိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲ
ကျွန်တော်တို့နေ့စဉ်သတင်းတွေမှာလည်းတွေ့နေရတယ်မီဒီယာတွေမှာဒီဆိုရှယ်မီဒီယာတွေမှာလည်းတွေ့နေရတယ်ကျွန်တော်တို့ရင်ထဲမှာစက်မှမကောင်းဘူးသူတို့အတွက်เนาะအဲ့ဒီအတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဒီမှာလဲပဲကျွန်တော်တို့ကနေမိတ်ညမိတ်အေးရေးပြက်ခံချိန်ကုန်ခံအဲ့ဒီကိစ္စတွေအတွက်ကိုလုံးပန်းပြီးတော့သူတို့နဲ့တသားတည်းရှိနေပါတယ်ဆိုတာကိုလည်းကျွန်တော်တို့တောက်လျှောက်ပြလာခဲ့ပြီးဖြစ်ပါတယ်เนาะချိန်ဆက်ပြီးတော့လဲသူတို့လွတ်မြောက်ဖို့အတွက်သူတို့ရဲ့ဒီမိုကရေစီခီလန်ဖြောင့်ပြူးသွားဖို့အတွက်ကျွန်တော်တို့ဒီမှာဆက်လက်ပြီးတော့ခွန်အားရှိသည့်ညံစွမ်းရှိသည့်စူးစမ်းနေပါဘူးအဲ့ဒါကတော့ကျွန်တော်ကြိပေးရပ
ါဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးယုံဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့ဟလာပြည်ပအစိုးရတွေတန်တမန်တွေအဖွဲ့အစည်းတွေစသည်အားဖြင့်ဟလာထိစပ်ရတာရှိသလိုအမေရိကန်အပါအဝင်ပြည်ပနိုင်ငံဒီဒီမှာရောက်နေတဲ့ဟလာမြန်မာဒီမိုကရေစီရေးကိုဝန်းရံအားပေးထောက်ခံတဲ့အချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိမြန်မာနိုင်ငံသားတွေရှိမယ်ပြည်ပမှာရောက်နေတဲ့လူတွေရှိမယ်ဟလာသူတို့တွေလည်းပဲနေရာအသီးသီးမှာနေစဉ်လိုပဲဟလာတန်ယုံတွေရှိမှစန္ဒပြကန့်ကွက်နေကြတာတွေကျွန်တော်တို့တွေ့ထားရပါတယ်အခုလိုမျိုးပြည်ပမှာရှိနေတဲ့မြမအရေးဝန်းရံသူတွေကိုရောဟိုထင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါကြပါသလဲ
အော်သူတို့ ਨੇ ကျွန်တော်တို့ကစပြီးတော့အာနာသိမ့်တဲ့နေ့ကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိစပ်နေတာရှိတယ်ကျွန်တော်တို့အမြဲတမ်းလဲမီတင်တွေထိုင်နေကြတာရှိတယ်နေ့တိုင်းနေ့ပါနေ့တိုင်းပေါ့နော်နေ့တိုင်းနေ့ပါတော့မဟုတ်ဘူးနေ့တိုင်းနေ့တိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်အဲ့တော့သူတို့ ਨੇ ကျွန်တော်တို့ကတော်ကြီးကလေးကပူပေါင်းပြီးတော့လှုပ်ဆောင်နေတာရှိတယ်အဲ့တော့မပူတကယ်ကယ်၍မြန်မပူပေါင်းရသေးဘူးကျွန်တော်တို့နဲ့ဆက်သွယ်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကိုဆက်သွယ်ပါကျွန်တော်တို့ရဲ့ website ကိုစာပေါ့ပေါ့နော် page တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်စီကိုတရက်ဆက်သွယ်လို့လည်းရပါတယ်ကျွန်တော်တို့ဒီလှုပ်ဆောင်နေတဲ့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်စီဆက်သွယ်လာတာလည်းရှိပါတယ်သူတို့ရဲ့ plan လေးတွေပြောပြဖို့အတွက်အဲ့လိုမျိုးကျွန်တော်တို့ပူပေါင်းဆောင်ရွက်နေပါတယ်အဲ့တော့အကုန်လုံးဒီနိုင်ငံမှာပဲရှိရှိနိုင်ငံတကာမှာပဲရှိရှိ ကျွန်တော်တို့ကအကုန်လုံးပူးပေါင်းဆောင်ရွက်ဖို့တော့ကျွန်တော်ဖိတ်ခေါ်ပါတယ်။အဲ့ဒီလိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ရက်ကလည်း Global Action Call ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲ့ဒါကတရုတ်တန်ရုံရှိမှာတွားပြီးတော့နိုင်ငံတကာမှာတရုတ်တန်ရုံရှိမှာတွားပြီးဆန္ဒပြတဲ့လှုပ်ဆောင်မှုကိုကျွန်တော်တို့လှုပ်ဆောင်ပေးပါတယ်
။ဟုတ်ကဲ့ကိုတင်လင်းအောင်ဗာများဖြည့်ဆွတ်ပြောချင်ပါသေးလဲခင်ဗျ။
ကျွန်တော်တို့ပြည်သူတွေကိုပဲထပ်ပြီးတော့ပြောချင်ပါတယ်။ပြည်တွင်းကပြည်သူတွေကိုအားမငယ်ပါနဲ့ကျွန်တော်တို့ဒီမှာရှိသမျှ Democratic အင်အားစုတွေအားလုံးကသူတို့နဲ့ဒန်းတူဆိုလိုတာကသူတို့လိုတော့ပြည်တွင်းမှာတော့ကျွန်တော်တို့ကမခံစားရဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဟာလည်းသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။တွန်းအားတွေပေးနေပါတယ်။သူတို့အတွက်ကျွန်တော်တို့လွတ်မြောက်ဖို့အတွက်ရုန်းကန်ပြီးတော့ကြိုးစားပေးနေပါတယ်လို့ပဲကျွန်တော်ခင်ဗျားကပါတယ
်။ဒီပွဲအနိုင်ရမယ်လို့ရောကိုတင်လင်းအောင်အခိုင်အမာယုံကြည်ပါသလား
။ဒီပွဲကနိုင်ကိုနိုင်ပါဗျာ။ဓမ္မဆိုတာအတ္တမကိုအမြဲတမ်းနိုင်ရ
ကိုတင်လေးအောင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတင
်လေးဒါကတော့ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အင်္ဂါနေ့ညဘက်အစီအစဉ်တွေကို VOA မြန်မာပိုင်းကနေပြီးတော့တရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပါရှင်ဒီကနေ့ February 23ရက်နေ့အတွက်မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi ဟာဂျာတာရင်းနေကြရင်မြန်မာနိုင်ငံကိုနေချင်းပြန်သွားရောက်မယ်လို့ပေါ့ကြားခဲ့တဲ့အစိုးရညှိနှိုင်းစာတစ်ခုထဲမှာဖော်ပြထားပါတယ်February 25ရက်နေ့ကျရင်နေပြည်တော်နိုင်ငံတကာလေဆိပ်ကိုရောက်လာမဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဆက်ရောက်ထွက်ခွာချိန်မှာလေဆိပ်အေကန်မဆောင်ကိုအသုံးပြုဖို့အတွက်ညှိနှိုင်းတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ရုံးတွင်းစာပေါက်ကြားထွက်လာခဲ့တာပါဒီစာဟာအမှန်ဖြစ်တယ်လို့အတည်ပြုကြောင်း Reuters သတင်းဌာနရဲ့သတင်းမှဖော်ပြပါရယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဂျာတာရင်းနေမနဲ့မြန်မာနိုင်ငံကိုရောက်လာပြီးတော့ညနေပိုင်းမှာပြန်မာဖြစ်တယ်လို့ဆိုထားပါရယ်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးမာဆူဒီဟာလောလောဆယ်မှာထိုင်းနိုင်ငံမှာရောက်ရှိနေပြီးတော့အဲ့ဒီကနေဒေတာရင်းတခြားနိုင်ငံတွေကိုသွားကောင်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရတဲဂူဖိုင်ဆာရှားကပြောပါတယ်မြန်မာနိုင်ငံကိုသွားမသွားဆိုတာကိုတော့သူကအတည်မပြုပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေထဲမှာဆွေးနွေးအဖြေရှာနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကဦးဆောင်စ조사နေတာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာဒီငြိမ်းချမ်းစွာဆန္ဒပြနေကြတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့အတွက်ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ကပြင်းပြင်းထန်ထန်ပြစ်တင်ရှုံးချတယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းယူအုပ်ချုပ်နေတာကို G7 အဖွဲ့တညညထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့အစွမ်းကုန်ထိထိန်သိမ်းသိမ်းလှုပ်ကြဖို့ကြေညာချက်မှတိုက်တွန်းပါတယ်လက်နက်မဲ့ပြည်သူတွေအပေါ် G7 တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူးငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုံရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံသားဝင်ကြီးတွေကပြောပါတယ်ဒီအာဏာသိမ်းမှုအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုံရက်တွေကိုလည်းသူတို့ကအာဏာသိမ်းတဲ့အတွက်ကြောင့်မို့ဒီဆန္ဒပြသူတွေအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုံရက်တွေကိုလည်းသူတို့ကရှုံချပါတယ်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကထပ်ပြီးတော့တောင်းဆိုထားပါတယ်အာဏာသိမ်းထားတဲ့ဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီညွတ်ခံမှာတောက်ကြနေကြရင်တော့အထူးအစည်းအဝေးပွဲလုပ်မှာဖြစ်ပါတယ်မူလအစီအစဉ်မရှိဘဲအလို့သဘောလုံးမဲ့အစည်းအဝေးပွဲကြရင်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘာဂနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရာအထူးအစည်းအဝေးကိုလုပ်မှာဖြစ်တယ်လို့အထွေထွေညီလာခံသဘာဝတူပြောခွင့်ရကအတည်ပြုထားပါတယ်မြန်မာနိုင်ငံမှာဒီ February 1ရက်နေ့ကဆေးရနာတိန်အုပ်ချုပ်နေသူတွေကခေါင်းဆောင်2ယောက်ပေါ်မှာတော့ American ပြည်ထောင်စုကထပ်ပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကို American ဗန္ဓာရေးဌာနရဲ့အရေးယူတန်ခတ်တဲ့စာရင်းမှာတင်းတင်းလာနေကထပ်ပြီးတော့ထည့်သွင်းလိုက်တာပါ။အာနာတိန်အုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်း American နိုင်ငံရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောပါတယ်။မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့ဒီအမေရိကန်နိုင်ငံရဲ့ညီမန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလန်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာဏာပြန်ရောက်အောင်လို့အာဏာသိမ်းယူအုပ်ချုပ်သူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်ခါမှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင် VOA မြန်မာပိုင်းရဲ့ February 23ရက် င်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအခုညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Cornelius Dino ဖြစ်ပါတယ်ကျွန်မကတော့ဆုမြတ်ပါပါရှင်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.